Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 2432နဲ့49တို့ကနေဒိုက်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။ကျမကတော့နန္ဒာချမ်းပါရှင်။သတင်းတွေကိုဥဆက်မိုးဝေနဲ့တူချင်ညာပေးမှာဖြစ်ပါတယ်။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကရုရှားအတွက်အန္တရာယ်ရှိတယ်လို့အမေရိကန်အင်ဗျူရောကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအော်ရဂွန်ပြည်နယ်ကောလိပ်ကျောင်းတစ်ခုကပစ်ခတ်မှုတွင်အနည်းဆုံး10ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရရရှိသွားပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနဲ့ပြောပြသွားမှာဖြစ်ပါတယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုမှာတော့မြန်မာသမ္မတဦးသိန်းစိန်နဲ့ဝန်ကြီးတချို့ကိုလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဲချက်တွေနဲ့တရားစွဲဖို့စီစဉ်နေတဲ့အကြောင်းနယူးယောက်အခြေစိုက်လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကကြေညာလိုက်ပါတယ
် We are trying to file a claim against President Thun Sein for
ဒါကတော့အကျိုးဆောင်ရှင်တွေက VOA ကိုပြောသွားတာပါရှင်သတင်းစီစဉ်ပြီးမှအပြည့်အစုံကိုနားဆင်ရမှာပါအဲ့ဒီနောက်မှာတော့တက်မတော်ဘက်ကတော့နိုင်ငံတော်လုံခြုံရေးဆိုင်ရာလျှို့ဝှက်ချက်အကြောင်းပြခဲ့တယ်လို့မနေ့ကဆွေးနွေးပွဲတက်ရောက်သူတို့ပြောတဲ့အကြောင်းကိုတော့တင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်ကျမရေးနဲ့တိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချမ်းနဲ့ဦးဆန်မိုးဝေတို့ကပြောပြပါအောင်ရှင
်။ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ရင်းရုရှားနိုင်ငံဟာပုံမှုအထူးကြောင်လုပ်နေတယ်လို့အန်ဒီရဲ့တွင်နဲ့ဆင်းနေတယ်လို့အင်ဗျူရောကဝေဖန်လိုက်ပါတယ်။ဘယ်သူဘဲဝါမခွဲကြပဲဆီးရီးယားတိုက်ခန့်တွေကိုပါဆစ်စင်နေတာတွေဟာရုရှားအတွက်အန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့လည်းအင်ဗျူရောပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်စ်ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကြောင့်ဆီးရီးယားမှာဂိုင်းကနကွဲပြားမှုကိုအခြေခံပြီးဖြစ်နေတဲ့ပဋိပက္ခကိုပိုကြာစေနိုင်တယ်လို့အချိန်ကာလအကန့်အသတ်မရှိဖြစ်သွားနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ရုရှားအနေနဲ့ပဋိပက္ခမှာပို့ပြီးတော့နက်နက်ဆိုင်ဆိုင်ပတ်သက်နေတာဟာလည်းအန်ဒီရဲ့ကြီးမားပြီးဆီးရီးယားပြဿနာဟာစစ်ရေးနဲ့အပြည့်မထွက်ဘူးဆိုတာကိုလည်းရုရှားကိုယ်တိုင်ကလက်ခံပြောကြားထားပြီးသားဖြစ်တယ်လို့လည်းထောက်ပြခဲ့ပါတယ်။ရုရှားနိုင်ငံကမြင်မြင်သမျှကိုလေကြောင်းကနေစစ်ဆင်နေတာဟာအလဲအလက်သဘောထားရှိတဲ့ဆီးရီးယားအတိုက်ခံတွေကိုအစွန်းရောက်အောင်တွန်းပို့ရာကြတယ်လို့နောက်ဆုံးမှာအစွန်းရောက်ဝါဒတွေရုရှားကိုပဲပြန့်နှံ့နိုင်တယ်လို့လည်းအင်ဗျူရောပြောခွင့်ရကသတိပေးခဲ့ပါတယ်။ဆီးရီးယားမှာရုရှားရဲ့လှုပ်ရွကြောင်းအမေရိကန်ပြည်ထောင်စုမှာမူဝါဒတွေပြန်လည်သုံးသပ်မှာတော့မဟုတ်ဘူးလို့လည်းပြောပါရယ်ဆီးရီးယားမှာနှစ်နိုင်ငံစလုံးကလေကြောင်းထိုးစစ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေမဖြစ်အောင်ရှောင်ရှားနိုင်ဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့မကြာခင်ရက်ပိုင်းအတွင်းနောက်ထပ်တယ်လီဖုန်းနဲ့ဆွေးနွေးကြအောင်မှာလည်းဖြစ်ပါရယ
်အမေရိကန်ပြည်ထောင်စုအော်ရဂွန်မြို့ကကောလိပ်ကျောင်းမှာကြာသပတေးနေ့ကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်းလူအနည်းဆုံး10ယောက်သေဆုံးပြီးတော့လူ20လောက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်ပိုင်းမှာကွန်ဂရက်လွှတ်တော်အနေနဲ့ခြုံငုံစဉ်းစားပြီးတော့လက်နက်ဥပဒေကိုအတည်ပြုပေးဖို့အတွက်တိုက်တွန်းကြပါဆိုပြီးတော့သမ္မတဘရက်အိုဘားမားကဒေါသကြီးနဲ့တိုက်တွန်းလိုက်ပါတယ်ပြစ်ခတ်မှုဖြစ်ပွားပြီးနိုင်ငံပိုင်းအကြံမှာသမ္မတကရုပ်တံပေါ်ကနေလက်နက်ကင်ဆာမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့အတွက်သတိပေးပြောဆိုလိုက်တာဖြစ်ပါတယ်အခုလိုလူထုကြားမှာပြစ်ခတ်တိုက်ခတ်မှုတွေမကြာခဏပုံမှန်စလို့ဖြစ်ပွားနေတာကြောင့်အမေရိကန်နေအနေနဲ့အံ့အားသင့်ရတဲ့အကြောင်းအင်ဗျူရောကကြေညာချက်ထုတ်ပြန်ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာဖြစ်ပါတယ်သမရကလက်နေတဲ့ကြောင့်လူစုအတွက်ပုံမိုးပြီးတော့လုံခြုံစိတ်ချမှုရှိရတယ်ဆိုတဲ့အချက်ကိုလည်းညင်းပယ်ထားပါတယ်။နောက်လာမယ့်ရွေးကောက်ပွဲကျရင်မဲဆန္ဒရှင်တွေအနေနဲ့လက်နေဥပဒေပေါ်မှာစန့်ကျင်သူတွေနဲ့ထောက်ခံသူတွေကိုစီစစ်ပြီးတော့ရွေးချယ်ကြဖို့လည်းပြောဆိုသွားခဲ့ပါတယ်။ Oregon ပြည်နယ် Rosberg မြို့က Amqua ဒေသကောလိပ်ရဲ့တိတ်ပန်ဆောင်မှာကြာသပတေးနေ့ကပစ်ခတ်တိုက်ခတ်မှုဖြစ်ပွားခဲ့တာပါ။ပစ်ခတ်သူလို့ယုံကြည်ရသူတယောက်ကိုဖမ်းဆီးထားတယ်လို့ရဲကပြောပါတယ်။ဒါပေမဲ့တနတ်သမားဟာတယောက်တည်းဟုတ်မဟုတ်ဆိုတာတော့မသေးကြသေးပါဘူးလောလောဆယ်အဲ့ဒီနေရာတစ်ဝိုက်ကိုပိတ်ထားပြီးတော့လူတွေလည်းကောလိပ်ရဲ့အနားတစ်ဝိုက်ကနေမနေကြဘူးအကြံပြုထားပါတယ်မှုကင်းစုံတော့တွေအပါဝင်ပြည်နယ်ခရိုင်ရဲတပ်ဖွဲ့ကအမှုကိုစုံစမ်းစစ်ဆေးနေကြပေမဲ့ဘလို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတယ်လဲဆိုတာကိုတော့မပြောနိုင်သေးပါဘူးအမ်ခွာကောလိပ်ဒေသမှာတက်ရောက်ပြီးတော့တင်ယူနေတဲ့ကျောင်းသားပေါင်း 3,000 ကျော်ရှိတယ်လို့ကျောင်းရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ
်အမေရိကန်တပ်ဖွဲ့တွေရဲ့အကူအညီနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်စစ်သွေးကြွတွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်တာလီဘန်တွေလက်ထက်ကနေအာဖဂန်မြောက်ပိုင်းကခွန်ဒူးစ်မြို့ကိုပြန်လည်သိမ်းယူနိုင်ခဲ့ပြီလို့အာဖဂန်သမ္မတ အာရှရက်ဂါနီကပြောဆိုလိုက်ပါတယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့စစ်စင်ရေးကိုအအောင်မြင်မြင်လှုံ့ဆော်ခဲ့ကြသလိုသူတို့စွမ်းဆောင်ရည်အရေးအချင်းပေါ်တန်တရားဝင်နေတာတွေကိုလည်းဖယ်ရှားနိုင်ခဲ့တယ်လို့အာဖဂန်သမ္မတကခဘူးမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အာဖဂန်တပ်ဖွဲ့တွေအထိကိမရှိကြပဲတာလီဘန်တိုက်ခိုက်ရေးသမားတွေကိုအကြီးအကျယ်ချေမုန်းပစ်ခဲ့တယ်လို့လည်းအာဖဂန်သမ္မတကပြောဆိုခဲ့တာပါအမေရိကန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီး Brian Tribus ကတော့ခွန်ဒုစစ်စင်ရေးမှာအမေရိကန်အထူးတပ်ဖွဲ့အကြံပေးတွေဟာအာဖဂန်တပ်ဖွဲ့ဝင်တွေနဲ့တူလိုက်ပါသွားပြီးတော့တပုံတွေရဲ့ချင်းချောက်မှုတွေကိုလက်တုံပြန်နိုင်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်ဒါအပြင်ဒီလိုချင်းချောက်လာမှုကိုဖယ်ရှားနိုင်ဖို့မှာကိုကိုကိုခုခံကာကွယ်တဲ့အနေနဲ့တပုံတွေရဲ့ချင်းချောက်မှုကိုဟန်တားနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။ဒီနှစ်ကောင်မှာအာဖဂန်ကနေမြေပြင်တပ်ဖွဲ့ဝင်တွေကိုအမေရိကန်ကပြန်ရုပ်သိမ်းရင်တော့တပ်သား 6,500 ကိုတော့အာဖဂန်တပ်ဖွဲ့တွေကိုသင်တန်းပေးဖို့နဲ့စစ်ရေးအကြံဉာဏ်တွေပေးဖို့အတွက်ဆက်လက်ထားရှိသွားမှာလည်းဖြစ်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကကြာသပတေးနေ့ New York မြို့ကုလသမဂ္ဂအထူးရေးညှိနှိုင်းခံမှာမင်းကွန်ပြောကြားစဉ်အတွင်းအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးအတွက်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိခဲ့တဲ့သဘောတူညီမှုအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ရရှိထားတဲ့သဘောတူညီချက်ထဲမှာအကန့်အသတ်တွေအများပြားရှိနေတဲ့အကြောင်းအခုလောလောဆယ်မှာမှတ်နေတယ်ဆိုပေမဲ့နောက်လာမယ့်10နှစ်15နှစ်လောက်အချိန်ရောက်ရင်ပြန်ပြီးတော့ short ပေါ်ပေးရတော့မယ့်အနေထားမျိုးမှာရှိနေတယ်ဆိုပြီးတော့ Israel ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ပေးဆိုအရေးယူမှုတွေရှော့ပေါပေးလိုက်ပြီးတဲ့နောက်ရရှိမဲ့တန်ပေါင်းထောင်နဲ့ချီတဲ့ဒေါ်လာငွေတွေဟာကြောင်ကိုကြားဖြစ်လာအောင်အသက်သွင်းပေးတယ်လို့ဖြစ်နေတယ်လို့လည်းသူကပြောလိုက်ပါတယ်။ဒါဟာစစ်ဖြစ်ဖို့အတွက်ပုံမနီးစပ်တယ်ဆိုတဲ့အစ္စရေးနိုင်ငံဘက်ကဝေဖန်တဲ့အမြင်ကိုလည်းထပ်မံပြီးတော့ပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံကတော့အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်စေဖို့အတွက်စီးရေးအရေးယူဆောင်ရွက်ဖို့ပြင်ဆင်ထားကြောင်းထက်ခါတလဲလဲသတိပေးထားပြီးလည်းဖြစ်ပါတယ်။အီရန်နိုင်ငံကတော့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့အတွက်အစီအစဉ်မရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်။ဒီနှစ်ထက်မြေရဲပင်လယ်ကိုဖျက်ပြီးဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းထိရှိလာနိုင်တယ်လို့နောက်နှစ် 2016 မှာလဲဒီပမာဏလောက်အထိဝင်ရောက်လာနိုင်တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။ဒီနှစ်ထက်ဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာနှစ်ဆရှိမယ်လို့လဲ UNHCR ကခန့်မှန်းထားတာပါ။ဒုက္ခသည်အကြက်တဲကိုကူညီဖြည့်ရှင်းဖို့အလှူငွေဒေါ်လာ128သန်းကိုလည်းတောင်းခံခဲ့ပြီးဒါဟာပြီးခဲ့တဲ့လကတောင်းခံခဲ့တဲ့ရန်ပုံငွေဒေါ်လာ 30.5 သန်းထက်လည်းအဆမတန်ပိုများနေပါတယ်။ဥရောပကိုဒီနှစ်ထက်ရောက်ရှိလာကြတဲ့ဒုက္ခသည် 5,200 ကတဝက်ကျော်ဟာလည်းဆီးရီးယားကဖြစ်ပြီးအခုလိုဥရောပကိုရောက်ဖို့ကြိုးပမ်းရင်သေဆုံးသူဟာလည်း 3,000 နီးပါးရှိတယ်လို့ UNHCR ကပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံတောင်ပိုင်းအရက်သားတွေနေထိုင်တဲ့အဆောက်အဦတစ်ခုအတွင်းကြာသပတေးနေ့ကဘုံပောက်ကွဲမှုအစ်တစ်ခုထပ်မံပြီးတော့ဖြစ်ပွားခဲ့ပါတယ်။လူ9ဦးသေဆုံးခဲ့ပြီး50ကျော်ဒဏ်ရာရခဲ့တဲ့စာအိတ်ဘုံပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်တနေ့မှာအခုလိုထပ်ပြီးတော့ထပ်မံပောက်ကွဲမှုဖြစ်ခဲ့တာပါ။နောက်ဆုံးဖြစ်ပွားခဲ့တဲ့ပောက်ကွဲမှုအတွင်းလူတွေထိခိုက်သေဆုံးမှုတော့မရှိခဲ့ပါဘူး။ဒါပေမဲ့ဗီယက်နမ်နယ်စပ်ဂေါင်ရှီခရိုင်လီယုတ်ချောင်းမြို့မှာရှိတဲ့6ထပ်အဆောက်အဦကတော့ပျက်စီးမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအခုပောက်ကွဲမှုဟာခေါင်းရှိခရိုင်အတွင်းနေရာပေါင်း73နေရာဗုဒ္ဓဦးကပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်16နာရီကြာမှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ဘုံဖောက်ခွဲသူလို့တန်တရားရှိထားသူကိုဖမ်းဆီးရမိထားပြီးဖြစ်တယ်လို့တရုတ်မီဒီယာတွေမှာဖော်ပြကြပါတယ်။နောက်ပိုင်းမှာတော့ဘုံဖောက်ခွဲသူလို့တန်တရားရှိသူဟာဝေမီသားစုရဲ့အသက်33နှစ်အရွယ်အမျိုးသားတဦးဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်ပောက်ကွဲမှုတွေဖြစ်တယ်ဆိုတာကိုအာနာဘိုင်ကမပြောဆိုပေမဲ့ဒီလောက်ရခါတာမန်ရာဇဝဲမှုမဟုတ်ပဲအကြမ်းဖက်မှုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ရမုံငွေမလောက်ငှမှုကြောင့်ပြီးခဲ့တဲ့လတည်းမှာမြောက်ကိုရီးယားပြည်သူတွေအတွက်အကူအညီတွေကို40ရာခိုင်နှုန်းဖြတ်တောက်ခဲ့ရကြောင်းကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကပြောဆိုလိုက်ပါတယ်။ကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေအပါအဝင်ပြည်ပကအကူအညီတွေပေါ်မှီကိုနေရတဲ့လူပေါင်း 9,400,000 အတွက်ရိက္ခာတန်ချိန် 2,105 တန်ကိုပြီးခဲ့တဲ့စက်တင်ဘာလထဲမှာ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကပေးအပ်ခဲ့ပြီးတော့ဒါဟာဩဂတ်စ်လကထက်44ရာခိုင်နှုန်းလျော့နေနေတာဖြစ်တဲ့အကြောင်း WFP ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါပြီးခဲ့တဲ့လကပေးအပ်ခဲ့တဲ့အကူအညီဟာဆိုရင်လေကုလသမဂ္ဂကနေထောက်ပံ့မှုစီစဉ်ထားက ကဲတာထက်ကိုတိတိတသားကြီးကိုယောနေနေပါတယ်အရင်ကတော့လဆင်လာတိုင်းလူပေါင်းတသန်း8သိန်းအတွက်ရိတ်ခါတန်ချိန်တသောင်းအထိပေးပို့ဖို့ကုလသမဂ္ဂကရည်မှန်းထားတာပါ WFP ကအကူအညီပေးနေတဲ့နိုင်ငံတွေနဲ့မြို့အရေးအတွက်ကိုလည်း69ခုအထိမကြသေးခင်ကပဲလျှော့ချခဲ့ပါတယ်ကြောင်ကွင်းဟာရီကိန်းမုန်တိုင်းဟာအင်အားအပြင်းဆုံးတိုက်ခတ်နေပြီးတော့ဘာဟာမားကို
ဒေတာစံတော်ချင်းကြာတာပရိနေမှာဖြတ်တန်းသွားပြီးတော့အန္တရာယ်ကြီးမားတဲ့အမှတ်၄အဆင့်မုန်တိုင်းကိုမုန်တိုင်းအမှတ်၄အဆင့်ကိုရောက်ရှိနေပြီဆိုပြီးတော့အမေရိကန်ပြည်တော်စုအမျိုးသားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တာ NHC ကပြောဆိုလိုက်ပါရခင်ဗျာ။ဒါကတော့တောက်ကြနေနေတဲ့ခင်တဲ့ရင်စီစဉ်ကိုမက်နနာချန်နဲ့ဥဆက်မိုးဝီတို့ကတင်ဆက်ခဲ့တာပါရှင်။ မြန်မာနိုင်ငံမှာရိုဟင်ဂျာတွေနဲ့မွတ်စလင်လူနည်းစုတွေကိုပြစ်မှတ်ထားပြီးလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာမူဝါဒချမှတ်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တမန်တော်ဦးသိန်းစိန်နဲ့ဝင်ကြီးတချို့ကိုအမေရိကန်ဗဟိုတရားရုံးကစင့်ခေါ်နိုင်ဖို့နယူးယောက်ခြေဆိုင်ဘာမာတက်စ်ဖော့စ်ကိုအလီရှင်းနဲ့ဂျက်စတစ်ဖော့အောလ်အဖွဲ့တို့ကပူးပေါင်းပြီးပြင်ဆင်နေပါတယ်။ နယူးယောက်ကုလသမဂ္ဂဌာနချုပ်ကခုနှစ်ဆယ်ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့မြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်အနေနဲ့အခုလိုအမေရိကန်ပြည်ထောင်စုကိုရောက်ရှိနေခြင်းမှာတရားရုံးစင့်ခေါ်စာထုတ်နိုင်ဖို့ကြိုးပမ်းတာဖြစ်တယ်လို့လည်းအကျိုးဆောင်ရှိနေဖွဲ့ဖြစ်တဲ့6 for Justice ကပြောပါတယ်အပြည့်အစုံကိုဆက်လက်နားဆင်ပါရှင်
သမရဦးသိန်းစိန်နဲ့ဝင်ကြီးတွေကိုလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဲချက်နဲ့နယူးယောက်မြို့တောင်ပိုင်းခရိုင်မန်ဟန်တန်မှာရှိတဲ့ဗဟိုအစိုးရတရားရုံးမှာမနေ့ကရှောက်လဲချက်တင်ဖို့ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးအကျိုးဆောင်ရှိနေဖွဲ့ဖြစ်တဲ့ 6 for Justice ရဲ့ရှိနေ Good Patwonson Panan ကအခုလိုရှင်းပြပါတယ်
We are trying to file a claim against President Thonsen for prosecuting and genocidal attacks on
Rohingya တွေ ဘုံ နှိပ်စက် ညှဉ်းပန်းမှုနဲ့ လူမျိုး တုံးစီတဲ့ တိုက်ခိုက်မှု စတဲ့ အချက် တွေနဲ့ သမ္မတဦးသိန်းစိန်ကို တရား ဆွဲဖို့ ကျွန်တော်တို့ လှုပ်ဆောင်နေတာပါ ဒီအတွက် နိုင်ငံသားအပေါ် ဆွဲဆိုနိုင်တဲ့ တရမ နစ်နာမှု ဥပဒေနဲ့ အနှိပ်စက် ခံရသူတွေကို အကာအကွယ်ပေးတဲ့ ဥပဒေ နှစ်ခု ရ ကျွန်တော်တို့ အမှု ဖွင့်ထားတာပါ ဥပဒေ အရ အစိုးရ ကို တရား မဆွဲနိုင် ပေမဲ့ အစိုးရ အဖွဲ့ အကြီးအကဲ ဖြစ်တဲ့ သမ္မတ အပါဝင် နိုင်ငံသားရေး ဝန်ကြီး နဲ့ တခြား အရာရှိတွေကိုတော့ တရား ဆွဲဆိုနိုင်ပါတယ်
ဒါပြင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့အထွေထွေညီလာခံကိုမြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်တက်ရောက်နေချိန်မှာတရားဆွဲဆိုနိုင်ဖို့ကြိုးစားတာဖြစ်တယ်လို့လဲမစ္စတာပန်နန်ကပြောပါတယ်။နိုင်ငံသားအပေါ် ဆွဲဆိုနိုင်တဲ့တရမနစ်နာမှုATCA ဥပဒေနဲ့အနှိပ်စက်ခံရသူတွေကိုအကာအကွယ်ပေးတဲ့TVPA ဥပဒေတွေကိုအမေရိကန်လွှတ်တော်ကပြဋ္ဌာန်းသတ်မှတ်ခဲ့တာဖြစ်ပါတယ်။ အခုလိုအမေရိကန်ရဲ့ဥပဒေတွေနဲ့မြန်မာသမ္မတကိုတရားဆွဲနိုင်ဖို့တတ်သေးအထောက်အထားအခိုင်အလုံရှိပါသလားလို့မစ္စတာပန်နန်ကိုမေးကြည့်တော့
Evidence is so very clear that the even the UN and even the Secretary General have made statements
တတ်သေးအထောက်အထားတွေကတော့လုံးဝထင်ရှားပါတယ် ရွှေညာ ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ထုတ်ပြန်ထားတဲ့ကြေညာချက်တွေရှိနေတာပါ ဒါတွေကိုလည်းတတ်သေးအဖြစ်ကျွန်တော်တို့ထည့်သွင်းထားပါတယ် ရွှေညာတွေပေါ်လူမျိုးတုံးစီတဲ့တိုက်ခိုက်မှုတွေရှိနေတာဆိုတာတန်တရားဖြစ်စရာအကြောင်းမရှိပါဘူးဒီတော်အတွင်းမှာပဲ
HRW ခေါ်လူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အစီရင်ခံစာထဲမှာလဲရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုညှဉ်းပန်းနှိပ်စက်မှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုစတာတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေဟာကပ်ပလီပင်လယ်ပြင်ကနေလှေစီးပြေးဒုက္ခသည်တွေဖြစ် ထွက်ပြေးနေကြရတယ်ဆိုတဲ့စွဲချက်တွေဖော်ပြထားတာနဲ့ပတ်သက်ပြီးနိုင်ငံသားဝင်ကြီးဦးဝနမောင်လွင်ကနယူးယောက်ကနိုင်ငံသားဆက်ဆံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာအခုလိုတုံ့ပြန်ပြောဆိုသွားပါတယ်
Yes, first of all, about the terminology, the Rohingya. So Myanmar government do not recognize the term because this problem has started from the
Rohingya
colonial
legacy.
ဒီပြဿနာဟာကိုလိုနီစနစ်ကိုအရင်1824ခုနှစ်မှာပြီးကိုတင်းခဲ့တဲ့ထောက်ရှေ့ရာ20လေးခုနှစ်ကစပြီးတော့အနောက်ဖက်အိန်းကြီးကဒူတချို့ကိုလေယာဉ်မြေတွေလုတ်ကင်မှုအတွက်ရခိုင်ဒေသကိုခေါ်သွင်းခဲ့ပါတယ်လွတ်လပ်ရေးရတော့ဒီလူတွေတော်တော်များများရှိနေပါပြီစီးပွားရေးအရာပြောင်းရွှေ့နေထိုင်သူတွေကိုဗြိတိသျှတွေခေါ်သွင်းခဲ့တာပါဒီလူတွေဟာဂျပန်နေဝင်လာတဲ့အခါမှာအင်္ဂလိပ်တွေဆုတ်ခွာ
ဒေါသဖြစ်လာကြပါတယ်။ဒါဟာလူအတိုင်းဝိုင်းတစ်ခုကြားမှာအယုံကြည်ကင်းမဲ့မှုရဲ့အစဖြစ်ပါတယ်။
အခု1982ခုနှစ်ကနိုင်ငံသားဥတွေရအဲ့ဒီသူတွေကမျိုးဆက်30ကနေထိုင်လာသူတွေဟာနိုင်ငံသားအဖြစ်ရှောက်ထားခွင့်ရှိပါတယ်။အိန္ဒိယလွတ်လပ်ရေးရပြီးတဲ့နောက်အဲ့ဒီကနေကွဲထွက်လာတဲ့အရှေ့ပါကစ္စတန်ကလူတွေနောက်1982ခုနှစ်မှာအရှေ့ပါကစ္စတန်ဘင်္ဂလားဒေ့ရှ်ဖြစ်လာချိန်မှာလည်းအဲ့ဒီဘက်ကလူတွေကျွန်တော်တို့နိုင်ငံကိုအများကြီးစိတ်ဝင်လာခဲ့ပါတယ်။1992ခုနှစ်မှာအဲ့ဒီဒေသတကောင်စင်းကောက်တဲ့အခါမှာတော့တရားမဝင်ဝင်ရောက်နေထိုင်သူတွေအများပြားဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်သွားခဲ့ကြပါတယ်။ဒါဟာဘာသာရေးနဲ့တခြားဖိနှိပ်မှုတွေကြောင့်မဟုတ်ပါဘူး။ဒါဟာအဖြစ်မှန်ပါပဲ။အခုလက်ရှိမှာလည်းကျွန်တော်တို့ကနိုင်ငံသားစီစီရေးလို့တော့တရားမဝင်လာရောက်သူတချို့ပြန်ပြီးတော့ထွက်ခွာသွားကြပါတယ်။တချို့လဲရေးကြီးရမျက်နှာရှာရင်းနဲ့လူမောင်ခိုးတွေနဲ့ဆက်သွယ်ပြီးတော့ထွက်ခွာသွားကြတာရှိပါတယ်။ဒီသာတွင်အလုတ်ကင်ရှာရင်းနဲ့သွားကြတာပါ။မကြခင်ကကပ်ပလီပင်လယ်တွေကလေစီးပြေးတွေထိုင်းမလေးရှားအင်ဒိုနီးရှားတို့ကိုရောက်သွားသူတွေကအဲ့ဒီလိုအလုရှာဖို့ဘင်္ဂလားဒေ့ရှ်ကလူမောင်ခိုးတွေနဲ့ခိုးပြီးတော့ထွက်လာကြသူတွေပ
ါတမနာဦးသိန်းစိန်နဲ့ဝင်ကြီးတွေကိုတရားစွဲဖို့စ조사ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးဒီကနေ့တောက်ကြနေမှာနယူးယောက်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပြီးဆန္ဒပြပွဲတွေကိုလည်းနှစ်ရက်တာကျင်းပမှာဖြစ်တယ်လို့ Burma Tax Force Coalition နဲ့ Justice for All တို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်ဆက်လက်ပြီးတော့မနေ့ကမြန်မာတက်မတော်နဲ့သတင်းမီဒီယာတွေရဲ့အလုတ်ယုံအကြောင်းဆွေးနွေးပွဲကိုပြောပြမှာပါ။စီးရေးဆိုင်ရာသတင်းတွေပို့ပြီးပွင့်လင်းမြင်သာအောင်ထုတ်ပြန်ဖို့မနေ့ကကျင်းပတဲ့ဒီမြန်မာတက်မတော်ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့သတင်းတောက်တွေကတောက်ဆူခဲ့ကြပါပြီ။တက်မတော်ဘက်ကတော့တိကျတဲ့အဖြေမပေးနိုင်ခဲ့ပါဘူး။အပြည့်စုံကတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
စီရီသတင်းတွေပို့ပြီးလွတ်လွတ်လပ်လပ်ထုတ်ပြန်ပေးဖို့အတွက်သတင်းစာထိုက်တွေကကိုယ်စားလှယ်တွေကကြာသာပတိနေမှာတက်မတော်ကိုယ်စားလှယ်တွေကိုတောင်းဆိုခဲ့ကြပြီးမယ်တက်မတော်ဘက်ကတော့တိကျတဲ့အဖြေမပေးနိုင်ခဲ့ပါဘူးစီရီဆိုင်ရာသတင်းတွေကိုအတိပြုချက်ပေးဖို့ထုတ်ပြန်ပေးဖို့ဆိုတာကိုနိုင်ငံတော်လုံခြုံရေးကိုအကြောင်းပြခဲ့တယ်လို့တက်မတော်နဲ့သတင်းမီဒီယာများအလို့ယုံဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့တမကသတင်းချာနယ်ကမတ်ရွှေမှုံကပြောပါတယ်
နိုင်ငံတော်အတွက်ပေါ့နော်ဒါလုံခြုံစိတ်ချအောင်ပေါ့ထားတဲ့ information တွေပေါ့ဟိုအဲ့လိုပေါ့အမတိုက်ပွဲမှာဆိုလို့ရှိရင်သူတို့ပြောပြတဲ့အကြောင်းပြချက်ကတော့ဒီလိုရောက်ပြီးဆိုင်မှာသူတို့ကတင်းနေပေါ့နော်ဒါအဲ့ဒီကနေပြီးတော့ကြည့်ပါတော့ကျမတို့ကလည်းဒီဟာအတွက်ကိုကြည့်အောင်လည်းမပြီးဘူးလေအတီကျမတို့အတီပြူးချက်နဲ့ပြူပြီးဖြေပေးမဲ့လူတွေပေါ့အဲ့လိုပေါ့ကျမတို့ကတောင်းဆိုလည်းပြောတယ်ဒါပေမဲ့သူတို့ဘက်ကကျတော့ဒီအင်းနယ်တွင်းမှာပေါ့နော်ကိုယ်နိုင်ငံတွင်းမှာဖြစ်တဲ့ဟာဆိုတော့နှစ်ဖက်တော့မကောင်းပေါ့နော်အဲ့အဲ့လိုပေါ့အဲ့ဒီမကောင်းတဲ့အတွက်ကိုပေါ့ဓာတ်ပုံတွေဆိုရင်လည်းသူကလေမတက်တာလို့သူတို့တင်ပေးရခဲ့ရတာလည်းရှိခဲ့ဘူးလေပေါ့အဲတချို့သတင်းတွေကိုတော့ဟိုတချို့ဟာတွေမှာပေါ့ပရိပခဖြစ်ပွားစီမှာဆိုလို့ဟိုဒါတွေကိုမတင်ဘူးပေါ့နော
်ဆယ်စုနှစ်တွေနဲ့ချီပြီးနိုင်ငံအာဏာကိုရယူခဲ့ပြီးအခုအယက်သားအစိုးရလက်ထက်မှာလဲနိုင်ငံရေးအာဏာကိုဆက်လက်ရယူထားဆဲဖြစ်တဲ့မြန်မာတပ်မတော်ဘက်ကသတင်းမီဒီယာတွေနဲ့ဆက်ဆံရေးတရက်ကိုထူထောင်ခဲ့ပြီးတပ်မတော်သတင်းတချို့ကိုမြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်ပေးပို့နေတာဖြစ်ပါတယ်ဒါပေမဲ့ဒီအချက်ကလည်းတမတော်ဘက်ကသတင်းထုတ်ပြန်ရေးကိုပို့ပြီးတော့ပွင့်လင်းလာတယ်လို့မဆိုနိုင်ပဲဝါရဖြန့်သတင်းတွေပေးတဲ့အဆင့်ပဲရှိသေးတယ်လို့ဝိုင်းရင်သတင်းစာဆရာတဦးဖြစ်တဲ့ဦးကျော်ရင်မြင့်ကသုံးသပ်ပါတယ
်ဟိုဝါရဖြန့်ဖို့ဒါမှမဟုတ်သူတို့ပြဿနာတစ်ခုခုကိုပြည်သူလူထုကိုဟိုအရင်အစိုးရတုန်းကလိုပါပဲဖြည့်ရှင်းဖို့ဥပမာကိုပါကြီးကိစ္စဖြည့်ရှင်းတာတွေကြည့်လိုက်လို့ရှိရင်သူတို့ရဲ့လုပ်ပုံကိုင်မှုကိုမြင်သာပါတယ်အဲ့ဒီလိုသတင်းမျိုးပဲတွေ့ရပါတယ်အမှန်တကယ်ပြည်သူလူထုသိကျင်တဲ့မီဒီယာကပေါ်ပြခြင်းတဲ့သတင်းမျိုးတော့တစ်ဘက်ကထုတ်ပြန်ပေးနိုင်တာမျိုးမေးရင်ဖြေပြတာမျိုးကျွန်တော်မတွေ့ဘူးသေးပါဘူ
းမြမတက်မတော်ဟာတိုင်းရင်းသားဒေသတွေကတိုက်ပွဲတွေနောက်လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေရှိနေတဲ့ဆိုရာတွေနဲ့ပတ်သက်လို့လဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လူခွင့်ရေးဆိုင်ရာအဖွဲ့တွေကတောက်လျှောက်ဆိုသလိုဆွဆွဲပစ်တင်လာခဲ့ကြတာပါဒီလိုဆွဆွဲမှုတွေထွက်ပေါ်လာတိုင်းလဲမြမတက်မတော်ဘက်ကတရားဝင်ဖြေရှင်းလို့မရှိပါဘူးဒီလိုအခြေအနေမျိုးမှာပဲပြည်ရင်သတင်းမီဒီယာတွေဘက်မှလည်းတက်မတော်သတင်းတွေနဲ့ပတ်သက်လို့တိတ်ကိုသတိထားရေးသားရတယ်လို့ဝိုင်းရင်သတင်းစာဆရာဦးကျော်ရင်မြင့်ကပြောပါတယ
်။လိုကမရှိပါဘူးဗျာ။ဟိုတလောကပဲပြည်သူခေတ်မှာကျွန်တော်တို့ဆောင်းမရှင်တယောက်ရေးထားပါတယ်။ကျွန်တော်တို့သတင်းသမားတွေအကြောက်ဆုံးကတော့တက်ခဲအစံလာတော်များရဲ့အဲ့ဒီသတင်းတွေကအရန်ရန်ကိုကိုယ့်အတွက်အန္တရာယ်ကြီးတယ်လို့မြင်ထားပြီးတော့မှတော်တော်ကြီးကိုဖြစ်ဖြစ်ချင်းချင်းလောက်ရတဲ့အပိုင်းမှာရှိနေပါတယ
်။ကြာသာပတိနေတက်မတော်ကိုစလေတွေနဲ့တွေ့ဆုံခဲ့ကြတဲ့သတင်းထောက်တွေကပြည်내နဲ့တိုင်းလိုက်စီးရီသတင်းတွေကိုအတိအပြုဖြေကြားပေးနိုင်မယ်။တက်မတော်ကိုစလေတွေထားရှိပေးဖို့တောင်းဆိုခဲ့တာကိုလည်းကာကွယ်ရေးဝန်ကြီးဌာနဘက်ကမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ပါတယ်။ဒ ဒါပေမဲ့တမ်မတော်ကိုစားပြုပြန်ကြားရေးတာဝန်ခံတဦးထားရှိပေးရေးကိုတော့စဉ်းစားပေးမယ်လို့တမ်မတော်ကိုစလေအဖွဲ့ခေါင်းဆောင်အဖြစ်သတင်းတောက်တင်နဲ့ဆွေးနွေးခဲ့သူကာကွယ်ရေးဝန်ကြီးဌာနကဘိုးချုပ်စိုးနိုင်ဦးကပြောဆိုခဲ့တယ်လို့လည်းအလို့ယုံဆွေးနွေးပွဲတက်ရောက်ခဲ့သူတို့ကပြောပါတယ်ရှင်
။မတ်တင်ကီထိုက်ပြောပြသွားတာပါရှင်။တနိုင်ငံလုံးအဖြစ်ခဲ့ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးမဲ့ရက်တက်မှတ်ရေးအတွက်ဒီလ၄ရက်နေ့မှာတိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒီလဒုတိယပတ်ထက်နောက်မကျဘဲပထမဆုံးအဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကအပြည့်စုံကိုပြောပြမှာပါရှင်
။ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အဖွဲ့၁၉ဖွဲ့ကထိပ်တီးခေါင်းဆောင်တွေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ့၈ဖွဲ့က NCA စာချုပ်လက်မှတ်ရေးထိုးမယ့်ရက်သတ်မှတ်နိုင်ရေးအတွက်အစိုးရနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးမယ့်ရက်သတ်မှတ်ရေးဆွေးနွေးကြမယ့်အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောက်မောင်ရွှေကအခုလိုပြောပါတယ
်။ဒီနေ့တော့ဝန်ကြီးဦးအောင်မင်းရှိဖို့အမရေးထိုးမဲ့အဖွဲ့ပေါ့နောက်ဆိုကျွန်တော်တို့ရှစ်ဖွဲ့ပေါ့လေးရက်နေ့နေ့လယ်မှာဝင်းကြီးဦးအောင်မင်းတို့နဲ့တွေ့ဆုံပြီးတော့လက်မှတ်ရေးထိုးမဲ့ရက်နဲ့လက်မှတ်ရေးထိုးမဲ့အခမ်းအနားကို train comedy ဖွဲ့ဖို့ပြဿနာကိုတို့လာရောက်တက်ရောက်မယ်ဆိုတာအခုကျွန်တော်တို့အကြောင်းပြန်လာပါခင်ဗျာဒါကြောင့်မလို့လေးရက်နေ့နေ့လယ်မှာနှစ်ဖက်ရက်သတ်မှတ်မဲ့ရက်ပေါ့ဒါလည်းအော်တိုဘာလလည်းတော့နောက်ကျမှာမဟုတ်ဘူးအဲ့ဒီမှာတော့လက်မှတ်ရေးထိုးပွဲကိုတော့ဆိုးရဆက်ပြီးတော့
ဒီဆွေးနွေးပွဲကိုတော့ရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်လက်ရှိမှာလက်နက်ကိုင်အဖွဲ့18ဖွဲ့ပါဝင်တဲ့အစစ်မြေညှိနှိုင်းရေးအဖွဲ့ SD က9ဖွဲ့ပါဝင်လက်မှတ်ရေးထိုးဖို့ရှိနေပြီးရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ကလည်းမကြာခင်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရက SD အဖွဲ့ဝင်18ဖွဲ့အနက်က17ဖွဲ့နဲ့ဝပီသွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ် NDAA RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK စတဲ့4ဖွဲ့စုစုပေါင်း15ဖွဲ့ကိုသာဖိတ်ကြားထားတာဖြစ်ပါတယ်လက်နက်ကိုင်အဖွဲ့21ဖွဲ့အနက်15ဖွဲ့ကိုဖိတ်ကြားပြီး10ဖွဲ့နဲ့သာလက်မှတ်ရေးထိုးနိုင်မဲ့အခြေအနေကြောင့်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဖြစ်ပါမလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတွေအပေါ်မှာတော့ဦးလာမောင်ရွှေကအခုလိုပြောပါတယ
်။ပြည်လုံးလို့ပြောရင်ကျွန်တော်တို့ဒီမွန်ပြည်နယ်မှာဟဲ့လား MNS ပေါ့ဗျာ Modified Party ဖွဲ့တဲ့ဖွဲ့ကြီးရတယ်ရှိနေဦးမှာပဲဗျာ။အတော့မလို့ဒီအဖွဲ့ကြီးရတယ်အခုလည်းပြောရင်လည်းပြောလာနိုင်ကြတာပေါ့ဗျာ။ဒါကြောင့်မလို့အစိုးရဘက်ကတော့လက်တွေ့ဆန်တဲ့အပိုင်းနဲ့ဆွဲဖို့ပဲဆုံးဖြတ်တာလို့ကျွန်တော်တို့အနေနဲ့ပြောရမင်းနေကြ
။လက်နက်ကိုင်အဖွဲ့တွေအားလုံးကတော့ NCA လက်မှတ်ရေးထိုးရေးကိုမူအားဖြင့်သဘောတူထားပြီးလဲဖြစ်ပါတယ်။ချင်းမျိုးသားတပ်ဦး CNF ကပူးစင်ကျုံကတော့လာမယ့်ဆွေးနွေးပွဲကိုအစိုးရကလက်မှတ်ရေးထိုးဖို့သတ်မှတ်ထားတဲ့15ပွဲကိုဖိတ်ကြားထားတာဖြစ်ကြောင်းနဲ့လောလောဆယ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့ SD အဖွဲ့ဝင်9ဖွဲ့ကဒီဆွေးနွေးပွဲကိုတက်ရောက်မှဖြစ်ကြောင်းပြောပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အချက်တွေကိုပူးစင်ကျုံကအခုလိုပြောပါတယ်
။ဒီနေ့ဒီရက်မှာလက်မှတ်ထိုးကြမယ်။နောက်ကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးမယ်ဟိုဘာပေါ်ပူးစင်ကျုံဒီလိုဘယ်လိုကျွန်တော်ဖွဲ့စည်းကြမယ်။နောက်ဘယ်လိုအခမ်းအနားတွေကျင်းပကြမယ်။နောက်ကျွန်တော်တို့ဒီ in the presence of school ရဲ့ကျွန်တော်တို့ရဲ့ကျိုးစီမမလည်းမထိုးမဲ့နိုင်ငံတည်းအဲဒီစာရီကိုလည်းကျွန်တော်အဲ့ဒီမှာပဲဆွေးနွေးပြီးတော့မဘလို့လုပ်ရမယ်ဆိုတော့ကျွန်တော်တို့ရေဆုံးချက်ပြမှာပ
ါဒါအပြင် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့အစည်းတွေအရေးကိုလည်းထည့်သွင်းဆွေးနွေးသွားမယ်လို့ဆက်ပြောပါတယ်ဒီဆွေးနွေးချက်တွေထဲမှာတော့လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအတွက်နိုင်ငံရေးစီရေးလူမှုရေးဆိုင်ရာအာမခံချက်တွေသတ်မှတ်ဖို့နဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့ကိစ္စတွေလည်းပါဝင်ကြောင်းပြောပါတယ်လာမယ့်ဆွေးနွေးပွဲကိုတော့လက်မှတ်ရေးထိုးရမှာပါဝင်ဖို့မဆုံးဖြတ်သေးတဲ့အဖွဲ့တွေတဲကဘယ်အဖွဲ့စည်းတွေတက်ရောက်မယ်ဆိုတာတော့မသိရသေးပါဘူးအခုလိုတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့အချိန်တည်းမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ပြီးဖြစ်ပွားနေစေရှိပါတယ
်ဒါကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောပြောပြသွားတာပါရွေးကောက်ပွဲကာလအတွင်းမှာတော့ရန်ကုန်တိုင်းဒေသကြီးရဲ့ရဲအင်အား90ရာခိုင်နှုန်းကိုလုံခြုံရေးအနေနဲ့အသုံးပြုသွားမယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မေခကသတင်းပေးပို့ထားပါရရှင်
ဒီကနေ့ကျင်းပခဲ့တဲ့52နှစ်ပြည့်မြန်မာနိုင်ငံရဲတပ်ဖွဲ့ဤအခမ်းအနားမှာခုလိုပြောဆိုလိုက်တာပါရွေးကောက်ပွဲအတွက်ရွေးကောက်ပွဲကြူကာလမဲဆွေကာလမဲပေးကာလနဲ့ရွေးကောက်ပွဲလွန်ကာလဆိုပြီးကာလ၄ခုခွဲကလုံခြုံရေးရယူသွားဖို့ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးဒုတိယရဲမှူးကြီးဝင်းဘိုက VOA ကိုပြောပါရယ်ရွေးကောက်ပွဲအတွက်လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြတာပါ
ကျွန်တော်တို့2015ခုနှစ်ရွေးကောက်ပွဲအနေနဲ့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်ပါတယ်တို့တွေစီမံချက်နဲ့ပတ်သက်လာရင်လည်းကျွန်တော်တို့ဟာလာ45သိန်းတော့ရှိပါတယ်မဲယုံနဲ့မဲယုံပရဝံအတွင်းကိုလုံခြုံရေးဆောင်ရွက်ဖို့တော့ကျွန်တော်တို့အထူးရဲများခံထားဆောင်ရွက်တာရှိပါတယ်အဲဒီမဲယုံရဲ့ကျွန်တော်တို့အနီးစည်းအတွင်းစည်းအပြင်စည်းအဝေးစည်းတွေကိုသက်ဆိုင်ရာဟာလာစခန်းမှုလူနယ်မှုကျွန်တော်ခရိုင်တပ်ဖွဲ့မှုရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့အနေနဲ့စီမံမှုနဲ့တတ်မှတ်ထားတာရှိပါတယ်ဒီပုံမှာလက်ရှိကျွန်တော်တို့တပ်ဖွဲ့ဝင်များရဲ့50ရာခိုင်နှုန်းအင်အားကိုတော့ရွေးကောက်ပွဲမှာအသုံးပြုမယ်လို့ရထားပါတယ
်ရွေးကောက်ပွဲမှာလုံခြုံရေးအတွက်အသုံးပြုမဲ့အထူးရဲတွေနဲ့ပတ်သက်ပြီးအရှေ့ပိုင်းခရိုင်ရဲမှူးမြင့်ထွေးကအခုလို VOA ကိုပြောကြားခဲ့တာပါအ
ောက်တိုဘာ15ရက်ကနိုဝင်ဘာ13ရက်ဒီတလဆောင်လဆောင်နှစ်ကြိမ်ထုတ်မယ်သူတို့ကျွန်တော်တို့က20ရက်က30ရက်ကိုတင်နှံပေးမယ်ကျွန်တော်တို့အခုလက်ရှိလည်းသူတို့ဟိုတင်နှံပေးဖို့တပ်ဖွဲ့တွေကိုကျွန်တော်တို့နီးပြအနေနဲ့တင်နှံနေပေးနေတာဖြစ်ပါတယ်ဒါကျွန်တော်တို့အောက်တိုဘာ15ရက်ခန့်နိုင်တယ်သူတို့တင်နှံပေးမှာမဲယုံနဲ့ပတ်သက်ပြီးဘာလုပ်ရမလဲဘလူတွေဆောင်ရမယ်မဲယုံနဲ့ပတ်သက်တဲ့လွတ်တော်ဥရေတွေကဘာတွေနီးဥရေဘာတွေဒါတွေကျွန်တော်ရှင်းပြမှာပါ15မှာစခန့်မှာပါ20မှာကျွန်တော်တင်နှံပေးမှာမဲယုံရဲ့လုံခြုံရေးတော့အထူးရင်းနဲ့ထားပြီးတော့ကျန်တဲ့မဲတဲ့ပို့တာတို့နည်းမြေလုံခြုံရေးတော့ကျွန်တော်လက်ရှိတပ်ဖွဲ့ဝင်နဲ့ဆောင်ရွက်မှာဖြစ်ပါတယ
်လာမယ့်ရွေးကောက်ပွဲအတွက်လုံခြုံရေးကိုအထူးတတိထားလှုပ်ဆောင်မယ်လို့လည်းဒီကနေ့ကျင်းပခဲ့တဲ့ရဲတပ်ဖွဲ့နေမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကပြောဆိုခဲ့ပါတယ်လုံခြုံရေးအတွက်လှုပ်ဆောင်မယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဦးမြင့်စွေကအခုလိုပြောဆိုခဲ့တာ
ပါ။မဲဆွေစိုးရွားလုံခြုံရေးရည်ရည်တော်ကာလကူးဖြစ်ပြီးမဲဆွေစိုးရွားမှာပါတီဖွဲ့စည်းခုနဲ့ခုကိုယ်စားလှယ်ခုနဲ့ခုလုံလောက်တဲ့ပြဿနာများဖြစ်ပေါ်လာနေတဲ့ပြင်လူမျိုးရေးဘာသာရေးတွေကိုအကြောင်းပြုပြီးပြိပက္ခအတွင်ဆောင်ရွက်လှုပ်ရှားမှုများဆောင်လာပြီးသူရီယူကဘွယ်အောင်မြင်စွာကျင်းပနိုင်ရည်ကိုထိခိုက်နိုင်တဲ့အတွက်နေပြည်တော်များထောက်ခံရပြီကသူတင်ကပဲတသမှုများဆောင်ရွက်ကြမှာဖြစ်ပါတယ်။ဒါဖြင့်ဘဏ္ဍာကများမှာပေါ်ပေါ်ပြသမှုများမပြုလာခဲ့သေးရွယ်အဲ့စင်းစစ်စင်းချင်းရင်းစစ်ပြုစစ်စင်းချင်းများကလည်းရှေ့နှင့်ပြီးဆောင်ရွက်သွားကြမှုပြောကြားလိုပါတယ်
။လာမယ့်ရွေးကောက်ပွဲအတွက်အသုံးပြုဖို့လက်ရှိဝင်ကြီးဌာနရဲ့ဖွဲ့စည်းပုံအတိုင်းရဲအင်အားအပြည့်မရှိတဲ့အတွက်ရွေးကောက်ပွဲအထူးရဲဆိုတာကိုကာလတူခန့်အပ်အသုံးပြုသွားမှာဖြစ်ပါတယ်လက်ရှိမှာခန့်အပ်အသုံးပြုမဲ့အထူးရဲတွေကိုဝစ်စုံအနေနဲ့လက်ရှိရဲယူနီဖောင်းဝစ်စုံအတိုင်းထုတ်ပေးသွားမှာဖြစ်တယ်လို့ရဲမှူးမြင့်ထွေးကပြောပါတယ်ဒီအထူးရဲတွေဟာလာမယ့်2015အောက်တိုဘာကနေနိုဝင်ဘာအထိတစ်လကြာတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်တစ်လနဲ့အခြေခံလစာ32,000ကျပ်နဲ့နေထွက်စရိတ်အဖြစ်တရက်လင်း1,000ကျပ်ခန်းစားခွင့်ရရှိမှာပါ2015အထွေထွေရေကောက်ပွဲကာလမှာတနိုင်ငံလုံးအနှံ့မဲယုံလုံခြုံရေးတာဝန်ယူဖို့အတွက်အထူးရဲ2,000ကျော်ခန့်အပ်တာဝန်ပေးသွားမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်ရှိမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒရှင် 5,000 နီးပါးရှိပြီးမဲယုံပေါင်း 9,500 ကျော်ရှိပါတယ်။ဖွင့်လှစ်မဲ့မဲယုံတွေတိုင်းကိုရွေးကောက်ပွဲအထူးရဲတွေကလုံခြုံရေးအရာတာဝန်ယူမှာဖြစ်ပြီးမဲတင်ပို့မှုနဲ့နေမြေလုံခြုံရေးအတွက်ကိုတော့အမြဲတမ်းရဲဝင်တန်းတွေကပဲတာဝန်ယူသွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ
်။ဒါကတော့ VOA သတင်းတောက်မေခပါရှင်။ကျမတို့ VOA မြန်မာပိုင်းကနေလဲဒီနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲအထူးစီစဉ်ဖြစ်VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်မှာတနာ yı စာတိုးချက်ထုတ်လွှင့်နေပါတယ်ရှင်။တောက်ကြနေနေနဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32 49တို့ဖြင့်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလင်းသွားမှာပါရှင်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နှားဆင်ရမှာပါ
။ဒီကြောက်ကန့်နဲ့စီလံကြောင်းမှာကြောက်ရှိပြီဆိုရင်ဒီနာဘယ်လိုခံစားမလဲဆိုရင်သူကလာတော့ဒီခန္ဓာလေးပေါ့နော်ခန္ဓာလေးဆိုတဲ့ညမှာကြောယူရဲ့တစ်ဖက
်ဒါကတော့စီးကြောက်တဲ့ယောဂါကိုကြိုတင်သိနိုင်ဖို့အတွက်ပညာပေးဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍမှာအပြည့်အစုံတင်ဆက်ပေးမှာပါစောင့်မျှော်နားဆင်ကြပါနော်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ American Style English စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါ်လလတန်းကစီစဉ်တင်ဆက်ထားပါတယ်
ဒီကနေ့နဲ့တင်ပြမယ် idiom အသုံးကတော့
the stakes are high
ဖြစ်ပါတယ်စာလုံးပေါင်းက THE STAKES stakes ကဒီနေရာမှာလောင်ကြီးလို့အဓိပ္ပာယ်ရပါတယ်ပိုကာဖဲလို့လောင်ကစားပိုင်းတွေမှာလောင်ကြီးကြီးလိုက်ရင်နိုင်မဲ့လူအတွက်လည်းအတော်လေးငွေရမှာဖြစ်တယ်လို့ရှုံးမဲ့လူတွေအတွက်လည်းရင်းစားကြည့်မှာကိုဆိုလိုတာဖြစ်ပါတယ် idiom အသုံးရတော့နေ့စဉ်ဘဝမှာကိုဘဝအတွက်ပြီးဆက်ရမယ့်အနေအထားမျိုးကြီးမားတာကိုညှီညွှန်းပြောတာဖြစ်ပါတယ်။စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်လူမှုရေးမှာပဲဖြစ်ဖြစ်ပေါ့လူတို့ဦးရဲ့ဆုံးဖြတ်ချက်လုပ်ငန်းတစ်ခုရဲ့ဆုံးဖြတ်ချက်နိုင်ငံရေးပါတီတစ်ပါတီရဲ့ဆုံးဖြတ်ချက်ဟာပြည်မြေကြီးရှင်ရွှေတီဆိုတဲ့အနေအထားမျိုးဖြစ်နေတဲ့သဘောပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The stakes are high for John's company.He cannot afford to close it down. So he's trying his best to get a loan from the bank.
Johnny Company အခြေအနေကတော့ပေးဆက်ရမှုကြီးမားလှပါပြီတယ်။ Company ပိတ်ပစ်တဲ့အချိန်ရောက်မယ်ဆိုရင်သူ့အတွက်ကတော့မလွယ်ဘူးလေ။ဒါကြောင့်သူပန်းစီကချင်းဝင်ရအောင်လို့အတတ်နိုင်ဆုံးကြိုးစားနေတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The stakes are high for John's company. He cannot afford to close it down, so he's trying his best to get a loan from the bank.
ပေးဆက်ရမှုကြီးမားတယ်ရင်းစားကြီးတယ်ဆိုရင်ဘယ်လိုပြောမလဲ
The stakes are high
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုံးလွှင့်ပါပါစီးကြောက်တဲ့ယောဂါကြိုတင်သိနိုင်ဖို့နီလန်းတွေနဲ့ပတ်သက်ပြီးတော့စီးနဲ့ကြောက်ကခွဲစိတ်အထုကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ကျမ်းမာရေးကဏ္ဍအတွက်တင်ဆက်ထားပါရရှင
်โอเคဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီလံချောင်းကြောက်တဲ့တဲ့ယောဂါပေါ့ဆရာเนาะအဲ့ဒီယောဂါဒီကာကွယ်တဲ့ဂျားတွေကပဲဖြစ်လာပြီဆိုပါတော့ဆရာเนาะဒီယောဂါကိုစောစောစီစီဟိုကြိုတင်သိနိုင်ပြီးတော့စောစောကုသနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာ
။ဒီကြောက်ကန့်နဲ့စီလံချောင်းမှာကြောက်ရှိပြီဆိုရင်ဒီနာဘယ်လိုခံစားမလဲဆိုရင်သူကလာတော့ကခန်းနာလေပေါ့เนาะခန်းနာလေဆိုတဲ့ညံမှာကျော်ယူရတဲ့ဖက်တစ်ချက်မှာပေါ့နော်ဘယ်ဘက်ပြင်းနေဖြစ်နေရာဘက်ပြင်းနေဖြစ်နေဆိုတော့ရှိတဲ့ဖက်ပေါ်မူတည်ပြီးတော့နားတယ်ပေါ့နော်နောက်တစ်ခုအဲ့တော့ဟာစီးပြင်းနေစီးကျင်းနေအခါကြီးစီးတဲ့မှာပြေးပါတယ်အဲ့အခါကြီးစီးတော့ခက်နေစီးကုန်တဝိုင်းမှာလာကျင်းနေအဲ့စိတ်ဆိုးလာလို့ရှိရင်အခါကြီးဖြားမယ်ဖြားရင်လည်းတော့ချမ်းတုံပြီးတော့ခြားတယ်ဆိုတော့ဒီလက္ခဏာတွေဟာရှိပြီဆိုလို့ရှိရင်တော့ဒီနောက်တယောက်ဟာဒီရဲ့ကြောက်ကန်နဲ့စီလံကြောင်းမှာတမီးရမှာကြောက်ရှိပြီလို့ဒီပေါ်ရအားကင်းတော့ယူစားလို့ရတာပေါ့နော်ဒီမဲ့ဒီပါတာတော့အကြောင်းချက်ကြီးအများကြီးရှိတယ်ပေါ့ဒါပေမဲ့လည်းအဲကြောက်ရှိပြီလို့ယူစားပြီးတော့ကျွန်တော်တို့စံရအောင်ညာဆုံးကြောက်ဖို့လိုတယ်ပေါ့နော်ဒါပေမဲ့တချို့လူနာတွေမှာကြတော့ဒီခုနပြောပြခဲ့တဲ့ယောဂလက္ခဏာတွေဟာရှိချင်မှရှိတယ်တချို့သူတချို့သူတွေဆိုလို့ရှိရင်နားလည်းမနာဘူးဒီနေ့ပတ်သက်ပြီးတော့ဘာလက္ခဏာမှမပြဘူးသူတို့ကတခြားအကြောင်းကြောင့်စစ်ဆေးလိုက်တဲ့အချိန်မှာအော်ကြောက်ကတ်မှာကြောက်ရှိနေပြီစီလံ န်ကျောင်းမှာကြောက်ရှိနေပြီစီးရင်ထဲမှာကြောက်ရှိနေပြီအဲ့လိုမျိုးတွေပြီးလာတဲ့လူနာတွေလည်းအများကြီးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီးလန်းကျောင်းကြောက်တယ်လို့နားတဲ့ပုံစံမှာထူးထူးခြားခြားဟိုနားခဲ့ရင်ပေါ့ဆရာနော်အဲ့လိုမျိုးအနေထားရှိလေရှိလား
သူကနားတဲ့ပုံစံကဒီကြောက်တက်မှာကြောက်တယ်ပြီဆိုရင်တော့သူစနာတဲ့နေရာခါနေရာမှာစနာတယ်ပေါ့နော်ခါနေရာမှာစနာပြီးတော့သူကအရှိဘက်ကိုရောက်လာတယ်အရှိဘက်က1 byte ပိုင်းပေါ့1 byte ရဲ့ဒီပိုင်းကိုသူကလာပြီးရနားအဲ့တော့သူတို့ဒီနေရာကများသောအားဖြင့်နားပြီးရင်သူကခါကိုထောက်ပြတယ်အိုးထောက်ပြီးဒီလိုနားလေဆိုပြီးတော့မှကျွန်တော်တို့လက်နှစ်ဖက်နဲ့ခါထောက်တယ်လို့ပဲအဲ့လိုမျိုးသူတို့ပြလိမ့်ရှိတယ်ပေါ့နော်နောက်တစ်ခါစီးပင်မှာကြောက်တယ်ပြီဆိုရင်တော့ဒီစီးပင်ကြောက်တယ်တာဆိုပါလေသူကမခံနိုင်တဲ့အောင်နားတယ်ဒီလိမ့်နေအောင်နားတယ်ဘလို့မှနေလို့မရဘူးပေါ့နော်တခြားနားလာရင်လည်းမတူဘူးသူကလည်းအဲ့လိုပဲအပြင်းထန်နားတယ်ခါမှလည်းနားတယ်အိုက်ပိုင်းမှနားတယ်စီးပုံမှလည်းနားတယ်တချို့လူတွေကစီးခဏခဏသွားခြင်းနဲ့သွားလို့မရဘူး။အဲ့ဒီလက္ခဏာလေးတွေရှိရခြင်းတော့ဒီလမ်းကြောင်းမှာတောက်တည်လို့ယူသမိရပ
ါဘူး။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုမျိုးဒီယောဂလက္ခဏာတွေပြလာပြီဆိုရင်တော့အနည်းဆက်ဆုံးဒီဆေးရုံဆေးကန်တွေကိုပြသနာပါဆရာနော်။အဲ့တော့ပြသတဲ့ခါမှာဒီယောဂသေးကြအောင်ဆရာဘယ်လိုအချက်လက်တွေနဲ့သိနိုင်မလဲ
။အဲ့တော့ကျွန်တော်တို့ကအနည်းဆုံးနော်အထဆောင်းရရပါမယ်။အထဆောင်းလို့ကျွန်တော်ပြပြီးတတ်မှာပေါ့နော်။အထဆောင်ရဲ့လူတွေတမ်းမှန်လူအဲ့တမ်းမှန်ရရပါလေနောက်တစ်ခုကတော့ပြီးစီရပါမယ်စီစီရပါမယ်အဲ့တော့အထဆောင်ရဲ့လက်ချင်းအဖြစ်ကျွန်တော်တို့ကဒီကြောက်ကန့်တဲ့ဇီလန်ကြောင်းမှာရှိနေတဲ့ကြောက်တည်ရဲ့နောက်95ရက်တိုင်းလုံးတော့ကိုကျွန်တော်တို့ဟိုသိနိုင်ပါလေတမ်းမှန်မှာတော့ကျွန်တော်တို့ကကြောက်တည်ရဲ့90ရက်တိုင်းလုံးကိုကျွန်တော်တို့တမ်းမှန်မှာသိနိုင်ပါလေဒါကကျွန်တော်တို့သစ်သေးတဲ့အပိုင်းပေါ့နော်သစ်သေးလို့မှကျွန်တော်တို့ကဒီကြောက်ရှိပြီဆိုတော့ကျွန်တော်တို့ဤဆက်ရဆရာဝန်တွေနဲ့ဤဆက်ရဆရာဝန်တွေအရင်ကြားပြီးတော့မှကျွန်တော်သက်ဆိုင်ရာဒီစီးနေကြောက်ကဆရာဝန်တွေကိုဆက်လက်ပြီးတော့ကြားခြင်းပါလေအဲ့ဒါကတော့ကျွန်တော်တို့ကဒါပနာမအနေနဲ့သိသိမှုပါနော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုရင်ပေါ့ဆရာနော်ကုသမှုအပိုင်းရောဘယ်လိုရှိလဲဆရာ
ကုသတဲ့အပိုင်းကြတော့ကျွန်တော်တို့ကဒီခြေပေါက်ပြီးတော့ကုရတယ်အဲ့လိုရှိတယ်ပေါ့နော်အဲ့တော့ဈေးတောက်ပြီးကုရတဲ့အခါမှာဘလူကြောက်မျိုးကိုဈေးတောက်ပြီးကုနေရနိုင်တယ်ဘလူကြောက်မျိုးကိုခွဲစိတ်ပြီးမှကုလို့ရမယ်ဆိုတာတော့ကျွန်တော်သက်ဆိုင်ရာကြောက်ကျင်တဲ့စီးနေကြောက်ကကြောင်းနေနဲ့တိုင်နေရပါလေ
ဟုတ်ကဲ့ဆရာဟိုနောက်တစ်ခုကဆရာပထမပြောခဲ့တဲ့ဟိုဒီယောဂနှစ်ခုရှိခဲ့မှုတဲ့သူတွေမှာထပ်ဖြစ်နိုင်တယ်ပေါ့နော်အဲ့ဒီခါကျတော့ယောဂဖြစ်ပြီးကုပြီးလို့ပျောက်သွားရင်ကောနောက်တစ်ခါပြန်ဖြစ်မှာစိုးရင်ရတဲ့အတွက်သူတို့ရောဘလူကာကွယ်တယ်လဲဆရာရေ
အဲ့ဒီလိုလေကျွန်တော်တို့ကဘယ်လိုပြောရလဲဆိုတော့ဟိုပေါ့နော်ဒီအကြောက်တစ်ခါဖြစ်ပြီးနောက်ထပ်ပြန်မဖြစ်တော့တာမဟုတ်ဘူးစာမန်လူထက်ပြန်ဖြစ်ဖို့အခွင့်အလမ်းများပါလေဒီဒီမှာငကိုယ်ကလေးကဖြစ်ဖို့နော်အခွင့်အလမ်းရှိပြီးသားဒါနဲ့ဒီလိုကုသလိုက်တဲ့အချိန်မှာသူတို့ကမလဲဆိုတော့ဟိုတစ်ခါလေးဒီမှာဒီကြောက်ကနေစည်းလမ်းကြောင်းတွေမှာသူတို့ရဲ့ဒီဖွဲ့စည်းတည်ဆောက်ပုံတွေကြောင်းနေတော့ရှိနိုင်တယ်နော်အဲ့ဒီဖက်ကြောင့်သူတို့ကနော်လကောလေးရစ်ဆက်ကြရရှိနေတယ်ဆိုတော့သူတို့ကိုပုံမှန်ပေါ့ပြန်ပြီးတော့ကျွန်တော်တို့ကထက်ကပ်လုပ်ဖို့သူတို့တိုက်တွန်းရပါတယ်နော်အထူးသဖြင့်တော့ကျွန်တော်တို့ကသွေးလေးပြန်ဆင်းနေခဏလို့ပေါ့ဒီ acid level ကြီးပြန်ဆင်းရမယ်နောက်တစ်ခုကတော့သုံးလတစ်ပြင်းကျွန်တော်တို့က ultrasound ပြန်ရိုက်ပါတယ် ultrasound နဲ့ပြန်ကြည့်ပြီးတော့မှခေကြောက်ညာပြန်ဖြစ်နေပြီဆိုရင်တော့ကျွန်တော်ကစောစောစီးစီးပဲသူတို့ပြန်ပြီးတော့ကုသပေးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီစီလန်းချောင်းကြောက်တဲ့ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
။ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီမှာပြည်နေရတာပေါ့နော်။ဒီနာရီကဟိုယောဂလက္ခဏာမပြတာလည်းရှိနေပေါ့နော်။ပြပြီးတော့မှကုရခေါင်းမှန်းမပြရလည်းရှိတာပေါ့နော်။ဟိုတချို့ကျတော့ခါနာနေဆိုရင်သူကရိုးရိုးနာရီလောက်ပဲယူစားပြီးတော့တကိုက်ခဲကြောင်စီးလေးတွေသူမိဆက်မှာဝယ်ပြီးတော့သူတောက်ကြတယ်။အဲခဏလောက်ပဲနာသွားတယ်။အဲ့ဒီကြံဖြစ်လာတယ်အဲ့လိုနဲ့ပဲသူကမြေပေါင်းများစွာနေလာရည်ရဲ့ချိန်မှာကျွန်တော်တို့စီကိုရောက်လာတဲ့ချိန်မှာကြာရင်အရန်နောက်ကြပြီပေါ့နော်တောက်တရအရန်ကြီးနေပြီရေသားရအရန်ကြီးနေပြီကျွန်တော်တို့ရိုးရိုးဟာလာအတန်လိုက်နဲ့ဖြေလို့ရမယ့်အနေအထားပြီးတော့ဟာလာခွဲစိတ်ကူးတာနဲ့အနေထိုင်ရောက်လာတယ်ဆိုတော့ဒီနာရီအနေနဲ့ကတော့ဒီမှာခါနာတယ်စီးနေပတ်သက်ပြီးတော့ဒီလိုလက္ခဏာလေးရှိလာပြီဆိုရင်တော့ပေါ်ပေါ်ကြကြ ကျွန်တော်ရေးဆက်ရပါတော့ဆရာဝန်နေနဲ့နိုင်နေပြီးတော့ပြန်လာတဲ့လေလို့ကျွန်တော်အားကြံပြီးဆက်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အော်တိုဘလတ်နှစ်ရက်တောက်ချာနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုသရရှင်နေနားဆင်နေကြတာပါရှင်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးရေးကိစ္စတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် ST အဖွဲ့ကိုဖျက်သိမ်းလိုက်ပြီဖြစ်ပါတယ်NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးအခွင့်အရေးတွေဆုံးရှုံးသွားမယ်လို့ဝန်ကြီးဦးအောင်မင်းကဝန်ပြည်သစ်ပါတီကိုပြောဆိုခဲ့တဲ့ဆိုတာရင်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအရက်ဘတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းဒေသအစစ်မြင့်ညီနိုင်ရေး SD အဖွဲ့အတွင်း NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဗိုလ်မှူးစောစိန်ဝင်းကပြောပါတယ်စက်တင်ဘာလအကုန်ထိုင်းနိုင်ငံမှာကျင်းပတဲ့ SD အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ NCA လက်မှတ်ရေးထိုးရေးမှာအခက်အခဲရှိနေသေးတဲ့အဖွဲ့တွေအတွက် SD အဖွဲ့အစား NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညီနိုင်းဆောင်ရွက်ရေးအဖွဲ့ကနေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ် SD အဖွဲ့အစည်းအဝေးမှာ KNU ကရင်အမျိုးသားအစည်းအရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အပါအဝင်အဖွဲ့ခုနှစ်ဖွဲ့ကနေ NCA လက်မှတ်ရေးထိုးသွားဖို့သဘောတူခဲ့ကြပြီးကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP မွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးအဖွဲ့ KIO အပါအဝင်အဖွဲ့ဆက်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးသလိုအလုံးစုံပါဝင်ရေးမူအတိုင်းဆက်လက်ရပ်တည်သွားမှာဖြစ်ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကလက်မှတ်ထိုးရေးမထိုးရေးကိုဗဟုကော်မတီအစည်းအဝေးကနေထပ်မံအတည်ပြုဆုံးဖြတ်သွားရမယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
တနင်္ဂနွေပြည်ခရက်စေး NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးဆွေးနွေးပွဲရာနှုန်းပြတက်ရောက်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးသွားမှာဖြစ်ပြီးလိလတူအနေနဲ့သာတက်ရောက်ခွင့်ရှိမယ်လို့မွန်ပြည်တစ်ပါတီကိုဝန်ကြီးဦးအောင်မင်းကပြောကြားခဲ့ပါတယ်စက်တင်ဘာ26နေ့မွန်ပြည်နယ်ရေးမြုံနယ်မှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ထွန်းမှုနဲ့တွေ့ဆုံဆင်ပြီးထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဥက္ကဋ္ဌပြီးထောင်စုဝန်ကြီးဦးအောင်မင်းကပြောကြားခဲ့တာပါNCA လက်မှတ်ထိုးဖို့ KNU DKPA KNU KNLAPC PNLO ABSDF ALP နဲ့ CNF တို့ကတဘောတူညီထားတယ်လို့ဆိုပေမဲ့မွန်ပြည်တစ်ပါတီအနေနဲ့ကတော့တဦးတစ်ဖွဲ့မှမချန်လက်ပဲအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့မွန်ပြည်တစ်ပါတီနိုင်ငံခြားရေးဌာနကြီးမှူးနိုင်အင်းမွန်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်နေမြေကျေးလက်ကျေးရွာတွေဘက်မင်းဆွယ်စီယုံဘူးနိုင်ငံရေးပါတီတွေအခက်ရင်ဆိုင်နေရပါတယ်လွယ်လင်ခရိုင်မိုင်းကင်မြို့တွင်းမှာမင်းဆွယ်နိုင်ပေမဲ့မြို့ပြင်ဘက်သွားလို့မရသလိုလေးချားမြို့နယ်မှာလည်းနမ်တင်းချောင်းအရှိတ်ချမ်းမင်းဆွယ်စီယုံခွင့်မရဘူးလို့လေးချားကိုစလေလောင်းတွေကပြောပါတယ်ဩဂုတ်လလယ်ကစလို့ယနေ့အထိမြမအစိုးရတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲ၁၀ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးပိုင်းစိတ်ချမှုမရှိတော့တဲ့အတွက်နေမြ၁၆ခုမြို့နယ်ပေါင်း၂၀ကျော်အတွင်းမှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းမလုပ်ကြဖို့ RCSS SSA ကနေရဲအကန့်အသတ်မရှိတဲ့ထုတ်ပြန်ကြေညာချက်ကိုစက်တင်ဘာလ၁၆ရက်နေ့ကထုတ်ပြန်တတိပေးတဲ့နောက်ပိုင်းမဲဆွယ်စည်းရုံးရေးလုပ်ငန်းအတွက်ကိုယ်စားလှယ်လောင်းတွေအခက်တွေ့လာကြတာပါ
မကြမ်းမီရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ကချင်ပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတက်ဝင်လှုပ်ရှားမှုမရှိသေးဘူးလို့ရွေးကောက်ပွဲဆောင်ကြည့်နေသူတွေကပြောပါတယ်အထူးသဖြင့်ရွေးကောက်ပွဲမှာပဲလို့ပါတီဝင်မဲထည့်ရမယ်ဆိုတာမင်းဆန္ဒရှင်ဒေတာခန်တွေကိုတည်းမတိတက်သူတွေများတယ်လို့မြစ်ချင်းနားမြုပ်ဒေတာခန်တွေကပြောပါတယ်လက်တတော်လက်စစ်မီးမမှန်တဲ့အတွက်လဲကိုစလေလောင်းတွေအတွက်မဲဆွယ်မှုလမ်းပန်းဆက်တွယ်ရေးမှာအခက်အခဲရှိတယ်လို့ဒေတာခန်တွေလည်းတည်င်းအချက်လက်တွေနှောက်နေပြီးအခက်အခဲရှိနေတယ်လို့လည်းပြောပါတယ် ကချင်ပြည်နယ်စီရေးအခြေအနေအရရွေးကောက်ပွဲအတွက်လဲလုံခြုံမှုနဲ့လွတ်လပ်စွာမဲပေးနိုင်မပေးနိုင်ကိုဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်ကချင်ပြည်နယ်ကကချင်ပါတီတချို့ကတော့စီယုံမဲဆွယ်မှုတွေလုပ်နေပေမဲ့ရွေးကောက်ပွဲအတွေ့အကြုံမရှိတဲ့အပြင်နိုင်ငံရေးတင်းမာနေတဲ့အခြေအနေမှာမဲထဲဖို့စိတ်မဝင်စားတဲ့ပြည်သူဒုက္ခတွေကိုလည်းရှိနေတယ်လို့လည်းသိရပါတယ်
။ရခိုင်ပြည်နယ်အမျိုးနယ်ကဒလက်ချောင်းရွာမှာရခိုင်အမျိုးသားပါတီဆိုင်းဘုတ်ဖျက်ဆီးခံခဲ့ရတယ်လို့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်းဘုတ်ကိုလည်းဖြုတ်ချပေးဖို့ကြံ့ခိုင်ရေးပါတီကဖိအားပေးခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။စက်တင်ဘာလ22ရက်နေ့မှာရခိုင်အမျိုးသားပါတီဆိုင်းဘုတ်ဖျက်ဆီးခံခဲ့ရတာဖြစ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရဲစခန်းမှာစုံစမ်းဖော်ထုတ်ပေးဖို့အမှုဖွင့်တိုင်ကြားထားပေမဲ့ထူးခြားမှုမရှိသေးဘူးလို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတွေကပြောပါတယ်။အလားတူအဲ့ဒီရွာမှာတင်ထားတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်းဘုတ်ကိုလည်းဖြုတ်ပေးဖို့ကြံ့ခိုင်ရေးပါတီဝင်တွေကကြေးရွာလူကြီးတွေကိုဖိအားပေးခဲ့တယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်။ပထမဆုံးကြိမ်မြန်မာနိုင်ငံအရှိတောင်ဒေသအရက်ဘတ်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံတရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ကြပါတယ်။ဒီညီလာခံမှာဗာထူးခြားမှုတွေရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရက်ဘတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိနေပါသလဲဆိုတာကိုမိရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ပေးထားပါတယ်
။အရက်ဘတ်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ညီလာခံကျင်းပရေးဥဆောင်ကော်မတီညှိနှိုင်းရေးမှူးမင်းအောင်သူကအခုလိုပြောပါတယ
်။ငြိမ်းချမ်းပြည်စမှာရပ်ပလူမှုဖွဲ့စည်းတွေရဲ့ပေါင်းမှုခန့်ကဏ္ဍတွေညှိနှိုင်းဖို့တော့ရပ်ပလူမှုဖွဲ့စည်းတွေကညီချင်းပေါ်ဆောင်လုပ်ငန်းစဉ်မှာတော့ပို့ပြီးတော့ပါဝင်လာနိုင်ဖို့နောက်အဲကနေတစ်ဆင့်ဒီညီချင်းရေးဒီဆောက်တဲ့လုပ်ငန်းတွေမှာပြည်သူလူထုကစိတ်ပါဝင်လာပြီးတော့ပါဝင်ဆောင်ရည်လာနိုင်ဖို့ပေါ်လိတရားရည်ရွယ်ပြီးတော့ကျွန်တော်တို့ကဒီညီလာခံကိုကျင်းပတာဖြစ်ပါတယ
်။အခုကျင်းပနေတဲ့ညီလာခံဟာအရင်ကထက်ကျယ်ပြန့်လာတဲ့အတွက်ငင်းချမ်းရေးဖြစ်စဉ်မှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုအခမ်းအနားဟာပြီးပြီးပြင်းပြင်းထွက်လာမယ်လို့မျှော်လင့်ကြောင်းမင်းအောင်သူကဆက်ပြောပါတယ
်။မြန်မာနိုင်ငံရှိတော်ဒီသားကဒီနေ့ပိုင်း၄ခုကဒီရက်ဖက်ဖွဲ့စည်းတွေပေါင်းပြီးလုပ်တဲ့ခါကျတော့ဒီအားလေးကျေပြန့်နေ။ရက်ဖက်လူမှုဖွဲ့စည်းတွေရဲ့ဒီငင်းရေးဖြစ်စဉ်မှာပါဝင်မှုကဏ္ဍတွေဟာဒီညီနာငန်းတွေတစ်ဆင့်ပေါ့လေ။ပိုပြီးတော့ပြီးပြီးပြင်းပေါ်လာမယ်လို့ကျွန်တော်ယူဆတယ်။
ဒီမိုကရေစီစနစ်တည်ဆောက်ရေးမှာအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းဖို့လိုအပ်တယ်လို့ညီလာခံတက်ရောက်တဲ့ကုလွင်ကအခုလိုပြောပါတယ
်။အရက်ဖက်လူဖွဲ့စည်းအားကောင်းပါတာဒီမိုကရေစီနိုင်ငံဆိုတာတည်ဆောက်လို့ရမှာပါ
။နိုင်ငံရေးဖြစ်စဉ်တွေမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့အခမ်းအနားဟာအရေးကြီးတယ်လို့လည်းအစည်းအဝေးတက်ရောက်ခဲ့တဲ့တိုင်းဒါစိတ်မြင့်ကိုယ်စားလှယ်ဖွဲ့ SC ခေါင်းဆောင်သူဖြစ်သူ KNU ကရင်မျိုးရာစီယုံဒုက္ခဗဒိုနော်စီဖိုရာစိန်ကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးညီလာခံကိုမြန်မာနိုင်ငံအရှိတောင်ဒေသရှိမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကအရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်300ကျော်ဖြင့်နိုင်ငံတကာလှိလာသူ UN Agency ကကိုယ်စားလှယ်တွေ၊တိုင်းနယ်ပြည်နယ်၄ခုကအစိုးရဖွဲ့ဝင်တွေ၊ဒေသခံတိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေ၊တိုင်းဒါစိမ့်မြစ်ကိုယ်စားလှယ်ဖွဲ့ SC ဖွဲ့နဲ့ငင်းချမ်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေလည်းတက်ရောက်ခဲ့ကြပါတယ်။
ဆက်ပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာ2015ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီ90ကျော်အနက်ရှမ်းပြည်နယ်မှာတော့ပါတီပေါင်း29ခုရှင်ပြိုင်သွားမှာဖြစ်ပါတယ်။အဲ့ဒီအတွက်ဘယ်ပါတီတွေကအဓိကပြိုင်ဘက်တွေဖြစ်နေပါသလဲ။ဘယ်ပါတီကအားကောင်းနေပါသလဲဆိုတာစိုင်းမွန်းကလည်းရန်ကုန်ခြေဆိုင်ရှမ်းပိုင်းရှမ်းသတင်းချန်နယ်တိုက်ကအယ်ဒီတာဆရာဆိုင်းစင်ကိုမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင
်။အဓိကအားကိန်းမှာတော့ကျန်းခိုင်ရေးရဲ့အဲ့ဒါဒီမှာဆိုရင်ခေါ်ကြရယ်ဆက်ပြီးတော့ရှမ်းပါတီနဲ့ပါတီဖြစ်တဲ့ကြားကောင်းတဲ့ကြားစုတို့အိလေးပါတီကတော့အဓိကပြန်မဲ့ဖြစ်ပါလိမ့်မယ်။တချို့နေရာတွေမှာကတော့ဥပမာရှမ်းပြည်တောင်ပိုင်းမှာရှိတဲ့ကိုးဒေသဆိုရင်တော့ကိုးပါတီအင်အားဆောင်တဲ့ဒေသတွေရှိနိုင်တယ်။တချို့နေရာတွေမှာတော့ခြုံမှပြုလို့တော့မရတော့ပါဘူ
း။အဲ့ဒီတော့ဆရာအနေနဲ့ရှမ်းလူထုကပဲပါတီကိုပို့ပြီးတော့ထောက်ခံအားပေးတယ်လို့မြင်မိလေခင်ဗျာ
။ပြည်ပြည်ကြတော့စစ်တမ်းကောက်တာတော့မရှိဘူးနော်။ကျွန်တော်ဒီကတဲ့နေရာယူဖို့ရဆိုရင်တော့နေရာဒေသအလိုက်တော့တချို့မြို့နယ်တွေမှာဆိုရင်ကျောက်ဖြူကအားကောင်းတာပဲရှိနိုင်တယ်လို့တချို့မြို့နယ်တွေမှာလည်းကျောက်ကောင်းကအားကောင်းတာလည်းရှိနိုင်ပါလေ။ကျောက်ကိုင်းလို့ရအတွက်ကိုဆိုရင်တော့ကျောက်ကောင်းဘက်ကတော့လည်းလည်းသာမယ်လို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့။လာမယ့်ရွေးကောက်ပွဲမှာလေဒီလူထုစိတ်ဝင်စားမှုကဘယ်လောက်ရှိနေလဲခင်ဗျာ။
2010နဲ့ဆာမစဲနဲ့လူတို့ရဲ့စိတ်ဝင်စားမှုကိုများနေလို့တော့မြင်ပါတယ်။ဒါဖြစ်လို့လည်းဆိုတော့2010ကမဲပေးဖို့တောင်မှမနေ့စီးရုံနေအောင်အခုချိန်မှာတော့ဆိုတာမဲပေးဖို့အရင်ထက်ပိုများလာမှလို့ကျွန်တော်မြင်ပါတယ်။
တစ်ဖက်မှာလည်းရှမ်းပြည်မှာစစ်ပေးစစ်တန်ခံနေရတာတွေအများကြီးရှိတယ်။တချို့ဒေတာမှာဆိုရင်စီယုံမှုမစင်းဖို့ RCSS ကနေယာယီပိတ်ထားတာတွေလည်းရှိတယ်လေ။ဒီလိုလှုပ်ရက်ကဘယ်လိုအကျိုးတက်ရောက်မှုတွေရှိလဲခင်ဗျာ။
တိုင်းသားပါတီနဲ့ပုံမှန်ထိခိုက်မယ်လို့ထင်ပါတယ်။ဆိုလဲဆိုတော့မြို့ကလူတွေကကျတော့မဲပေးမှုရမယ်လူလတ်ဆောင်စီရင်မှုရတယ်ဆိုတော့မြို့ပေါ်ဆိုတာကရှမ်းပြည်မှာကတခြားတိုင်းသားလူမျိုးပေါ်ကိုကြောနေတာဖြစ်ပါတယ်။ဒီခံဖြိုးလိုမျိုး NLD လူမျိုးကသူတို့ကအနိုင်ပါမှုပဲလာလာရှိပါတယ်။ဥပမာနယ်မြို့တွေမှာဆိုရင်သူကတိုင်းသားပါတီတွေဥပမာရှမ်းပါတီအကောင့်နဲ့နယ်တွေကိုကျွာတွေကိုစီရင်ရေးပိတ်တာလို့မဲမတီးအောင်လုပ်တာလို့ဖြစ်တဲ့ဆိုရင်တိုင်းသားပါတီအဓိကတည်းပါပဲ။
အော်ဟုတ်ကဲ့ဒီလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပါဆက်ပြောလိုပါသေးတယ်လေ
ဒီလာမဲ့ရွေးကောက်ပွဲမှာအဓိကအာရှနယ်နဲ့ကိုင်းနေအနေနဲ့ဘယ်နဲ့ကိုင်းဆိုတာကအစိုးရတော်ကောတိုင်းသားတွေလည်းတော့နောက်ပြီးတော့ဒီ20 days တက္ကသိုလ်အားလုံးနေနဲ့စက်မလိုက်ဆိုင်နဲ့နောက်ပြီးတော့စီစီတူကိုချင်းမချောက်ပဲနဲ့ရွေးကောက်ပွဲကြီးအောင်နဲ့အောင်ပေါ့ဆောင်ချဖို့အဓိကလိုအပ်လို့ထင်ပါတယ
်။ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်ကြောင့်ရှန်ပိုင်ရှန်တဲ့ရင်းကြတဲ့တိုက်အက်ဒီတာဆရာဆိုင်စင်ကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုန်ဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဘုံမူစောစိန်ဝင်းကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွာအစီအစဉ်ကိုတင်ဆက်ပြီးတဲ့နောက်မှာတော့ VOA မြန်မာပိုင်းရဲ့လာမယ့်စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာတရင်သားလက်နက်ကိုင်ဖွဲ့တွေရဲ့အပြစ်ခတ်ရစဲရေးနောက်ဆုံးခြေအနေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတဲ့အကြောင်းအသိပေးပါရစေရှင်။
ရရှိမြန်ပြန်မြန်မာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတီတီကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တိုင်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရက်စေးညှိနှိုင်းရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တိုင်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာစုအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေအပြစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်အဲ့တော့ဒီတနင်္ဂနွေနေ့ပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲချက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလို့လည်းတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့တာကိုမင်းများလို့တာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေမှာရွေးကောက်ပွဲအထူးစီစဉ်ဖြစ်တနာယီတိုးချက်ထုတ်လွှင့်နေကြောင်းလည်းအသိပေးပါရစေရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ယီမင်၊ဆီးရီးယား၊လီဘီယား၊အီရတ်နဲ့နိုင်ဂျီးရီးယားနိုင်ငံအရှိမြောက်ပိုင်းတို့ဒေသမျိုးတွေမှာအစိုးရကမထိန်ချုပ်နိုင်ပဲဖြစ်နေပြီးဒါဟာအယ်ကိုင်ဒါနဲ့ဆက်ရွေးနေတဲ့အဖွဲ့တွေနဲ့ IS စစ်သွေးကြွအဖွဲ့လိုအစွန်းရောက်အကြမ်းဖက်အဖွဲ့တွေအဲ့ဒီဒေသတွေထဲထကြွလာအောင်ဖန်တီးတဲ့အချက်တစ်ချက်ဖြစ်နေပါတယ်။အကြမ်းဖက်နှိမ်နှင်းလှုပ်ဆောင်ရမှာနှီးမျိုးစုံနဲ့ချင်းကပ်ဖို့လိုအပ်ပြီးတခြားနိုင်ငံတွေနဲ့လက်တွဲပြီးဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကို American ပြည်ထောင်စုကအလေးနဲ့ပြောကြားခဲ့တယ်လို့အကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအကြီးအကဲနဲ့တာဝန်ကြီးဖြစ်သူတီနန်ဂိုင်ဒန်နိုကပြောပါတယ်။အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေထဲမှာအလေးထားဖို့အလိုအပ်ဆုံးအချက်တစ်ချက်ကတော့အခုနောက်ဆုံးတွေ့နေရတဲ့ပုံစံတစ်မျိုးဖြစ်တဲ့နိုင်ငံရခြားကတိုက်ခိုက်သူတွေတိုက်ပွဲဖြစ်နေတဲ့နေရာတွေကိုသွားနေကြတာမျိုးပါ။အများအဖြစ်အီရတ်တို့ဆီးရီးယားတို့လိုနေရာတွေကိုသွားကြတာဖြစ်ပါတယ်။နောက်တစ်ချက်ကတော့ခုနေထိုင်ရနိုင်ငံထဲမှာပဲရှိနေတဲ့အစွန်းရောက်သမားရဲ့တကူရီတိုက်ခိုက်မှုတွေလုပ်နိုင်တဲ့အန္တရာယ်ဖြစ်ပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာတိုက်ပွဲတွေဆက်ဖြစ်ခဲ့ခြင်းကဆက်ပြီးအဲ့ဒီဒေသတွေကိုနိုင်ငံပေါင်း100ကျော်ကနိုင်ငံရခြားအကြမ်းဖက်တိုက်ခိုက်ရေးသမားပေါင်း2000ခွဲကျော်လောက်လာရောက်ခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာအီရတ်နဲ့ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြွအဖွဲ့တွေအယ်ကိုင်ဒါတွေနဲ့လက်တွဲပြီးတိုက်ခိုက်ဖို့အတွက်တွားရောက်သူတွေဒါမှမဟုတ်တွားရောက်ဖို့အတွက်ကြိုးစားကြတဲ့အမေရိကန်နိုင်ငံသားက2012ခုနှစ်ခရဲကဆိုရင်250ကျော်ရှိနေတာဖြစ်ပါတယ်။အရေးအတွက်ကဘယ်လောက်ရှိနေတယ်ဆိုတာကိုအတိအကျမသိရတဲ့အတွက်ဒီအန္တရာယ်ကိုထိထိရောက်ရောက်ကာကွယ်နိုင်ဖို့နိုင်ငံတကာအတိုင်းအဝန်းကနေပြင်ဆင်ရမှာဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုကတော့မိဖန်နိုင်ငံပေါင်း40ကျော်နဲ့သတင်းချက်လက်တွေမျှဝေဖို့အတွက်သဘောတူညီမှုတွေရထားပြီဖြစ်ပြီးအကြမ်းဖက်သမားလူတန်းတဲ့ရှိသူတွေရဲ့ခီးသွွာလာမှုတွေကိုနောက်ရောင်ခံဖို့နဲ့စုံစမ်းဖော်ထုတ်ဖို့အပြင်တခြားကိစ္စရပ်တွေကိုပါဆောင်ရွက်နေပါတယ်။မိတ်ဆွေနိုင်ငံတွေအနေနဲ့လည်းနိုင်ငံရေးချက်ကအကြမ်းဖက်သမားတိုက်ခိုက်သမားလူတန်းတဲ့ရှိသူတွေရဲ့ခီးသွွာလာမှုကိုအကြောင်းကြားဖို့ကန့်သက်ဖို့နဲ့ဘယ်သူဘယ်ဝါဆိုတာကိုတည်တည်ချာချာသိရအောင်လုပ်ဖို့ရဲ့အပြင်သူတို့ရဲ့နေဆက်ဒေတာလုံခြုံရေးကိုတိုးမြင့်အောင်အမေရိကန်ပြည်ထောင်စုကအားပေးနေပါတယ်။အဆုံးစွန်ပြောရရင်ဘာပဲပြောပြောကျမတို့အနေနဲ့ဘယ်သူဘယ်ဝါဆိုတာကိုသိအောင်လုပ်တာထက်ဒီနိုင်ငံခြားအချမ်းဖက်သမားတွေကိုသူတို့တွားချင်တဲ့နေရာမတွားနိုင်အောင်တားနိုင်ဖို့ကအရေးကြီးပါတယ်လို့တမ္မကြီးကယ်ရန်နော့ကပြောပါတယ်။သူတို့ဒီလမ်းကြောင်းနဲ့ဝင်မတွားအောင်တားနိုင်ဖို့ကပထမဆုံးလုပ်ရမယ်လို့ဆိုပါတယ်။ဒီလိုလုပ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာသူ့မိတ်ဆွေနိုင်ငံတွေရဲ့အစိုးရအဖွဲ့တွေကရောအဖွဲ့တွေမပါသူတွေနဲ့ပါလက်တွဲလှုပ်ဆောင်နေပြီးလူငယ်တွေအမျိုးသမီးတွေနဲ့တားကောင်းတွေကိုလက်လန်းမီအောင်ပိုကျိုးစားပြီးအစွမ်းရောက်အကြမ်းဖက်မှုဒဏ်ခံရနိုင်တဲ့သူတို့ရဲ့ဝန်ကျင်အတိုင်းအဝန်းရဲ့အနေအထားကိုတိလာစေဖို့လှုပ်ဆောင်နေပါတယ်။ဒီထဲက IS စစ်သွေးကြွအဖွဲ့လိုအကြမ်းဖက်အဖွဲ့အစည်းမျိုးကိုအကောင်းဆုံးနှိမ်င်းနိုင်မယ့်နည်းလမ်းကတော့မိတ်ဆွေနိုင်ငံပိုတိုးအောင်လုပ်ပြီးနိုင်ငံအချင်းချင်းနဲ့ဒေသရင်းမှာဆွမ်းဆောင်နိုင်ရင်မြင့်တင်ပေးဖို့အပြင်အကြမ်းဖက်သမားနဲ့အကြမ်းဖက်အစွမ်းရောက်တိုက်ဖျက်ရေးမှာဥပဒေစိုးမိုးရေးကိုအခြေခံတဲ့လှုပ်ဆောင်မှုတွေကိုတိုးမြှင့်ပေးဖို့ဖြစ်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။တောက်ချန်နေနေခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမက်နန္ဒာချန်ကပြောပြတော့မှာပါ။
ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ရင်းရုရှားနိုင်ငံဟာကိုကိုကိုပို့ပြီးအထီးကျန်အောင်လို့လုပ်နေတယ်လို့အန်ဒီရဲတွင်းနဲ့ဆင့်နေတယ်လို့အင်ဂျီရောကဝေဖန်လိုက်ပါတယ်။ဘယ်သူဘဲဝါမခွဲကြပဲဆီးရီးယားအတိုက်ခံတွေကိုပါစစ်ဆင်နေတာတွေဟာရုရှားအတွက်အန်ဒီရဲများတဲ့လုပ်ရဖြစ်တယ်လို့လည်းအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်စ်ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကြာသပတေးနေ့ကအမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကောလိပ်ကျောင်းမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်းလူအနည်းဆုံး10ယောက်သေဆုံးပြီးလူ20လောက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်ကွန်ကရက်လွှတ်တော်အနေနဲ့လက်နက်ဥပဒေကိုအတည်ပြုပေးဖို့အတွက်တိုက်တွန်းကြပါလို့သမ္မတဘရက်ခ်အိုဘားမားကဒေါသတကြီးနဲ့တိုက်တွန်းလိုက်ပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးနိုင်ပိုင်းအကြမှာသမ္မတကရုပ်တံပေါ်ကနေလက်နက်ကင်ဆောင်မှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့အတွက်သတိပေးပြောဆိုလိုက်တာဖြစ်ပါတယ်။ဒီနှစ်ထဲမြေထဲပင်လယ်ကိုဖျက်ပြီးဥရောပကိုဝင်ရောက်လာတဲ့ဒုက္ခတွေအရေအတွက်ဟာ9သိန်းထိရှိလာနိုင်တယ်လို့နောက်နှစ်2016မှာလည်းဒီပမာဏလောက်အထိဝင်ရောက်လာနိုင်တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။ဒီနှစ်ထဲဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာနှစ်ဆရှိမယ်လို့လည်း UNHCR ကခန့်မှန်းထားတာပါ။ဒုက္ခသည်အကျပ်တဲကိုကူညီဖြည့်ရှင်းဖို့အလူငွေဒေါ်လာ128သန်းကိုလည်းတောင်းခံခဲ့ပြီးဒါဟာပြီးခဲ့တဲ့လကတောင်းခံခဲ့တဲ့ရန်ပုံငွေဒေါ်လာ 30.5 သန်းထက်လည်းအဆမတန်ပိုများနေတာဖြစ်ပါတယ်။ဥရောပကိုဒီနှစ်ထဲရောက်ရှိလာကြတဲ့ဒုက္ခသည်9သိန်း2000တဲကတဝက်ကျော်ဟာလည်းဆီးရီးယားကဖြစ်တယ်လို့ UNHCR ကပြောဆိုခဲ့ပါတယ်
။မန္တနာချက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရဲကောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zubair El Dayeb ပါ။ကျမကတော့အင်ဂျင်နိုင်ပါရှင်။တောက်ကြနေနေနဲ့ခင်းVOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်လဲတော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့ line to meter 16640တို့ကနေထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.